အာဏာရမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ပါတီကဗဟိုတိုင်းရင်းသားရေးရာကော်မတီဖွဲ့စည်းလိုက်တဲ့အပေါ်မှာတိုင်းရင်းသားနိုင်ငံရေးပါတီတွေဘက်ကသတိနဲ့ကြိုဆိုလိုက်ကြပါတယ်။ဒီကော်မတီရဲ့လုပ်ငန်းစဉ်အသေးစိတ်ကိုထုတ်ပြန်တာမရှိသေးပေမဲ့လို့လာမယ့်2020ရွေးကောက်ပွဲမှာပြည်내တွေမှာအနိုင်ရရေးအတွက်ဥတီဖွဲ့စည်းတာဆိုရင်တော့တိုင်းရင်းသားပြည်သူတွေအတွက်မျှော်လင့်စရာမရှိကြောင်းဝေဖန်တာတွေလည်းရှိနေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဗဟိုအလုံးမှုဆောင်ကော်မတီအစည်းအဝေးဆုံးဖြတ်ချက်အရအဖွဲ့ဝင်15ဦးပါဝင်တဲ့ဗဟိုတိုင်းသားရေးရာကော်မတီကိုဖွဲ့စည်းလိုက်ကြောင်းဒီလ2ရက်နေ့မှာထုတ်ပြန်လိုက်တာပါကော်မတီကဆောင်ရွက်မဲ့လုပ်ငန်းစဉ်တွေကိုတော့အဖွဲ့15ဦးအစည်းအဝေးထံပြီးမှသာဆုံးဖြတ်နိုင်မှာဖြစ်ကြောင်းကော်မတီဥက္ကဋ္ဌဦးအင်ထုံခါနော်ဆန်ကပြောပါတယ
်ဒီကော်မတီအမည်စင်းပြီးတော့ဒါထုတ်လိုက်ပြီဒီတော့ကျွန်တော်တို့ကော်မတီအစည်းအဝေးလုပ်ရမယ်နော်အစည်းအဝေးလုပ်ပြီးမှကျွန်တော်တို့ကော်မတီရဲ့ဆက်ဆက်ပြီးဆောင်ရမယ်လို့ငါနေပါဒီဆောင်ရွက်ကြမလဲတိုင်းနာရေးရနေပါတယ်ဆိုတိုင်းနဲ့ပြည်နယ်ဘက်ကအကုန်လုံးကျွန်တော်တို့ကော်မတီဝန်ကြီးစီဝဲထိုင်ပြီးမှတင်ပြချက်ပေါ်မူတည်ပြီးမှကျွန်တော်တို့ကဘာဆောင်ရွက်မယ်ဆိုတာကိုအဲ့ဒီချိန်ကြမှာပဲပြည်မယ်အခုလောလောဆယ်တော့စီဝဲမထိုင်ရသေးတော့ဘာမှပြောလို့တော့မရသေးဘူး
ကချင်ပြည်နယ်ပြည်သူ့ပါတီ KSPP ဥက္ကဋ္ဌဒေါက်တာတူးကြကမြန်မာပြည်ရဲ့နိုင်ငံရေးမှာတိုင်းရင်းသားအရေးဟာအဓိကကြတာကြောင့်ဒါကိုလက်တွေ့ကျကျဖြေရှင်းနိုင်ရင်တိုင်းပြည်အတွက်ကောင်းမွန်မှာဖြစ်ကြောင်းပြောပါတယ်
။ခုအာဏာရပါတီပြတဲ့အနေနဲ့တိုင်းဒေသရေးရာကိုဘလို့အလေးထားတယ်လဲ။ဒါကိုဒါအပြုတ်သဘောဆောင်ဆောင်ဘလို့လို့ဆောင်နိုင်မလဲဆိုတဲ့ပုံမှာမော်ဒီရောညင်ကြရေးရရှိဖို့အကြောင်းရောအခြားတည်ငြိမ်အခြားညတိုးတက်ဖို့ကြိုးရည်တွေအားလုံးအဲ့မှာအခြေခံထားလိမ့်မယ်လို့ယူဆတယ်။ဒါကလို့ဖွဲ့စည်းတာကတော့ပြုတ်သဘောဆောင်မယ်ဆိုရင်တိုင်းသားရေးရာကိုဒါလက်ပြကြကြအဲစနစ်ကြကိုင်းတဲ့ဖြစ်ရှင်းသွားနိုင်မယ် solution တော့တိုင်းပြည်တွေကောင်းတော့ပေါ့အားလုံးတွေကောင်းနိုင်တယ်လို့ကျော်ယူဆတယ
်တိုင်းသားနေမျိုးတွေမှာရွေးကောက်ပွဲအနိုင်ရရေးတာရည်ရွယ်ရင်တော့တိတ်မျောလင်းလို့မရနိုင်ကြောင်းလဲအခုလို့ဆက်ပြောပါတယ
်အဲ့ဒါလိုမှမဟုတ်ပဲနေမိမိပါတီမင်းနိုင်ရဲ့အတွက်ဒါအာနာဆက်တဲ့ဒီမျိုးရဲ့အတွက်ဒါဒီရေဗီရမပရစီဒန့်ဆိုတာမျိုးဆိုလို့ရှိရင်တော့ဒါကျွန်တော်ကတိတိမျောလင့်လို့မရဘူးဒီစားတာအောင်မြင်မယ်လို့အကျိုးရှိမယ်လို့မျောလင့်လို့မရဘူ
း NLD ပါတီကတိုင်းသားရေးရာကော်မတီကိုရွေးကောက်ပွဲနီးကပ်လာချိန်မှာမှဖွဲ့စည်းလာတဲ့အပေါ်မှာဒါဟာရွေးကောက်ပွဲအတွက်ပြင်ဆင်မှုတစ်ခုဖြစ်ရှုမြင်တာတွေရှိနေပါတယ်ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီရဲ့အထွေထွေအတွင်းရေးမှူးဦးဆိုင်လိတ်ကဒီအချက်ပေါ်မှာသူ့အမြင်ကိုအခုလိုပြောပါတယ်
အမားတော့တိုင်းသားတွေကို၌ကတိုင်းသားနယ်မြေဒေသမှာသူတို့ပါတီအနိုင်ရဖို့ကြိုးပမ်းတာကို NLD ပါတီကဖြိုက်လဲလဲလဲကြိုးဆိုရမယ်အားပေးအားမြောက်ပြုရမှာလေစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုကိုတည်ဆောက်မယ်ဆိုလို့ရှိရင်တိုင်းသားတွေကလည်းသူ့ရဲ့နယ်ပယ်မှာသူအနိုင်ရရှိပြီးတော့မှမြန်မာပြည်မှာလည်းပဲ NLD လိုဟာမျိုးပေါ့နော်အနိုင်ရပြီးအချင်းချင်းပြန်လာရှိနိုင်ပြီးတော့မှဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်ပေါရေးတက်ကိုဝိုင်းဝန်းချိုးပန်းတဲ့အဲ့လိုမဟုတ်ဘဲနဲ့နိုင်ငံရေးလက်ဝကြီးအောက်ပြီးတော့မှကိုယ့်တခုလည်းကိုယ့်ပါတီတခုလည်းတနိုင်ငံလုံးကိုဦးဆောင်လို့တဲ့နိုင်ငံလုံးအရေးကိုကိုယ့်တစ်ဖွဲ့တည်းကပဲလှုပ်ဆောင်မယ်ဆိုတာမျိုးကတော့အဆက်ဆက်တော့တမိုင်းတန်ကန်းစာရဘလို့မှလည်းအောင်မြင်မှုရနိုင်မှာမဟုတ်ဘူးတိုင်းသားတွေကို၌ကလည်းစိတ်ချယုံကြည်ပြီးတော့မှပူးပေါင်းလာနိုင်ပြန်လို့ရှိဘူးလို့ပဲမြင်ပါတယ်
တိုင်းသားရေးရာကော်မတီကိုပြီးခဲ့တဲ့နှစ်စက်တင်ဘာလမှာကျင်းပတဲ့ NLD ဘိုးကော်မတီအစည်းအဝေးမှာစတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ်စတင်ဖွဲ့စည်းစဉ်ကတိုင်းသားဒေသတွေမှာတိုင်းသားပါတီတွေစုပေါင်းဖွဲ့စည်းလာတဲ့အပေါ်တုံ့ပြန်ဖို့အတွက်ဖွဲ့စည်းတာဖြစ်ကြောင်းလည်းသတင်းတွေထွက်ပေါ်ခဲ့ပါတယ်